နိုင်ငံပေါင်း48နိုင်ငံကဥဆောင်တင်သွင်းခဲ့တဲ့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဆိုင်ရာအဆိုပြုချက်မူကြမ်းကို66ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာတင်းနှင်းလာနေကဆွေးနွေးခဲ့ကြပြီးတော့မဲခွဲဆုံးဖြတ်ရမှာထောက်ခံမဲ98မိနစ်အတည်ပြုခဲ့ပါတယ်။မြန်မာနိုင်ငံမှာလူ့အခွင့်အရေးဆက်ပြီးတော့ချိုးဖောက်မှုတွေလုပ်နေတာကိုအထူးစိတ်ပူသလိုနိုင်ငံရေးအကျဉ်းသားအလုံးကိုချွင်းချက်မရှိလွတ်ပေးဖို့တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေချက်ချင်းရပ်ဖို့နဲ့ဒေါက်ဆန်းစုကြည်ကိုနိုင်ငံရေးလွတ်လပ်စွာလုပ်ပိုင်ခွင့်နေပေးဖို့တောင်းဆိုလိုက်ပါတယ်။ဒီအကြောင်းဖြစ်စုံကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
။ကုလသမဂ္ဂအထွေထွေညီလာခံရဲ့လူ့ခွင့်ရေးနဲ့ပတ်သက်ပြီးကိုင်းတွယ်ဆောင်ရွက်တဲ့တတိယကော်မတီမှာနိုင်ငံပေါင်း48နိုင်ငံကနေဦးဆောင်ပြီးတင်သွင်းခဲ့တဲ့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာအဆိုပြုချက်မူကြမ်းကိုတနင်္လာနေ့မှာဆွေးနွေးခဲ့ကြတာပါ။ဆွေးနွေးပွဲအပြီးမဲခွဲပြီးဆုံးဖြတ်ရမှာနိုင်ငံပေါင်း68နိုင်ငံကထောက်ခံမဲပေးခဲ့ပြီး25နိုင်ငံကကန့်ကွက်မဲကြားနေက63နိုင်ငံနဲ့မြန်မာနိုင်ငံဆိုင်ရာအဆိုပြုချက်ကိုထောက်ခံမဲအများစုနဲ့အတည်ပြုခဲ့ပါတယ်။အခုတစ်ချိန်ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာတိုင်းရင်းသားဒေသတွေကတိုက်ပွဲတွေအပါအဝင်လူ့ခွင့်ရေးချိုးဖောက်မှုတွေအတွက်ပြင်းပြင်းထန်ထန်သတိပေးထားပြီးလက်တွေ့နဲ့ထင်ရမှုရှိတာဟာထူးခြားတယ်လို့ဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ဘာမာဖန်အဖွဲ့ရဲ့ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်ဒေါက်တာတောင်းထွန်းကပြောပါတယ်
။ဒီဆုံးဖြတ်ချက်ကဒီနေ့ကထူးခြားတာကတော့ကနေဗမာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်သဘောဆောင်တဲ့ပြည်ပြင်ပြောင်းလဲမှုတွေနဲ့ပတ်သက်လို့ကျူဆိုတာတွေမှတ်ချက်ပြုတာတွေရှိသလိုဆက်ဖြည့်ရှင်းရမယ်လူခွင့်ရေးချိုးဖောက်မှုတွေဆက်ဖြစ်နေသေးတာနဲ့ပတ်သက်လို့လူခွင့်ရေးချိုးဖောက်မှုတွေရပ်ဆဲဖို့အထူးသဖြင့်တိုင်းရင်းသားဒေသတွေမှာပြည့်ခတ်ရပ်ဆဲပြီးတော့ဒီတွင်ငြိမ်းချမ်းရေးကိုတိုင်းနိုင်ငံလုံးအတိုင်းအတာအတွင်လှုပ်ဆောင်မှုတိုင်းရင်းသားအင်အားစုတွေကိုလည်းနိုင်ငံရေးလုပ်ငန်းစဉ်ထဲမှာပါဝင်ဖို့ဆွေးနွေးတာတွေ့ရပါတယ်အာဆီယံနိုင်ငံတွေတဲကထိုင်းတို့အင်ဒိုနီးရှားတို့စင်ကာပူတို့ကတော့လက်ရှိပြည်ပြင်ပြောင်းလဲမှုတွေနဲ့ပတ်သက်လို့တော်တော်အပြည့်အစုံသဘောဆောင်ပြီးတော့ဆွေးနွေးသွားတယ်ထူးခြားတာကတော့အရင်တုန်းကဆွေးနွေးနေကြတဲ့အနောက်နိုင်ငံတွေအပြင်ကိုအာဖရိကကဘော့စဝါနာဆိုလို့ရှိရင်လူခွင့်ရေးချိုးဖောက်မှုတွေဖြစ်နေတဲ့ပြဿနာတွေရပ်တန့်အောင်ကင်တွယ်ဆောင်ရွက်ဖို့နဲ့တကယ်အင်အားစုအလုံးပါဝင်တဲ့ဒီမိုကရေစီအသင်ကူပြောင်းမှုပြောသွားတာတွေ့ရပါတယ်ဘရာဇီးလ်ကလာရူပဲတစ်ဖက်မှာပြည်ပြင်ပြောင်းလဲမှုတွေအတွက်မျှော်လင့်တယ်လို့ဒိုင်းအန်သားဒေသတွေမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆဲဖို့တောင်းဆိုတာတွေ့ရတယ်
။ American, Britain, Canada တို့လိုမြန်မာအရေးကိုအရင်ကတည်းကဒီဇိုင်းမမတ်အားပေးလာခဲ့တဲ့နိုင်ငံတွေကတော့မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေအတွက်အစိုးရတိကဂရိပေးထားတဲ့အတိုင်းမလုပ်ဘဲဆက်လက်ချိုးဖောက်နေတာတွေအတွက်အထူးစိုးရိမ်ကြောင်းပြောကြားခဲ့တယ်လို့ဆိုပါတယ်။ဆုံးဖြတ်ချက်ထဲမှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ရဲ့နိုင်ငံရေးလှုပ်ဆောင်မှုအတွက်ကန့်သတ်မှုတွေမလုပ်ဖို့တောင်းဆိုတာပါဝင်တယ်လို့ပြောပါတယ်။
ဒီနိုင်ငံတကာရဲ့အမြင်မှာဒေါအောင်ဆန်းစုကြည်ဟာတိုင်းပြည်ဒီမိုကရေစီအတွင်းကူပြောင်းရေးမှာရေးပါတဲ့အခမ်းအနားကနေပါဝင်သင့်တယ်ဆိုတဲ့အမြင်ရှိပါတယ်။ဒါကြောင့်ဒေါအောင်ဆန်းစုကြည်နိုင်ငံရေးဆောင်ရွက်မှုတွေကိုလွတ်လွတ်လပ်လပ်ဆောင်ရွက်ခွင့်ပေးဖို့ဆိုပြီးတော့ထပ်မံတိုက်တွန်းတဲ့သဘောမျိုးဖြစ်ပါတယ်
။ဒါအပြင်ဒေါအောင်ဆန်းစုကြည်ရဲ့အသက်အန္တရာယ်နဲ့လုံခြုံရေးအတွက်တာဝန်ယူဖို့သက်ဆိုင်ရာအဖွဲ့အစည်းအသီးသီးနဲ့နိုင်ငံရေးလှုပ်ဆောင်မှုလုပ်ငန်းစဉ်တွေမှာလွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်။ဒီအထက်မှာအချင်းကြနေတဲ့နိုင်ငံရေးအကျဉ်းသားတွေပါအနာဂတ်မြန်မာနိုင်ငံရေးမှာပါဝင်စေဖို့လိုအပ်တယ်လို့ကျန်နိုင်ငံရေးအကျဉ်းသားအလုံးကိုလည်းချွင်းချက်မရှိအ мян ဆုံးပြန်ပြီးလှုပ်ပေးဖို့ပြင်းပြင်းထန်ထန်တောင်းဆိုခဲ့တယ်လို့ဆိုပါတယ
်။နိုင်ငံရေးအကျဉ်းသား220လောက်လုပ်ပေးမယ်လို့နိုင်ငံရေးအကျဉ်းသားအလုံးချွင်းချက်မရှိလွန်မြောက်ဖို့ထောင်ထဲမှာရှိတဲ့အခြေအနေတွေစိုးဝါးတဲ့အခြေအနေတွေလည်းထောက်ပြထားတာရှိပါတယ်။အဲ့ဒီမှာအရေးကြီးတဲ့အတိုင်းသိပြည်သူပြည်လေးလုံးအကြောင်းသားကောင်းဆောင်တွေကွန်ထရောလို့လို့တိုင်းသာကောင်းဆောင်တွေလူခွင့်ရေးလှုပ်ရှားသူကိုမြင့်အေးတို့လို့ပုံကိုယ်တွေရွှေဝါရောင်တော်လိုင်းရေးမှာအဓိကအခန်းကဏ္ဍပါဝင်ခဲ့တဲ့ဥက္ကံမီရတို့လို့ပုံကိုယ်မျိုးတွေကိုအပေါ်ပြီးတော့ခက်မြန်မြန်လှုပ်ဖို့ဆိုတဲ့သဘောမျိုးဒါတိုက်တွန်းတာတွေ့ရတယ
်ဒါအပြင်အခုထိနိုင်ငံရေးနဲ့ဆက်နွယ်နေသူတွေကိုဖမ်းဆီးအကျဉ်းချမှုတွေရှိနေတာနဲ့မြမအချင်းတောင်တွေရဲ့အခြေအနေစိုးဝါမှုတွေကိုပြုပြင်ဖို့အပြင် ICRC နိုင်ငံတကာကြည့်ချင်ဒီအဖွဲ့ဆက်လက်တောရခွင့်တွေပေးဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရမှာကုလသမဂ္ဂအတွင်းမှုချုပ်ကဆက်လက်ပြီးကူညီပံ့ပိုးပေးသွားဖို့ရှိတယ်လို့အတွင်းမှုချုပ်ရဲ့တွဲဖက်ပြောခွင့်ရပုဂ္ဂိုလ် Mr. Fahrenheit ကအခုလိုပြောပါတယ
်။ Recently, the Secretary General met with Thein Sein, the Myanmar leader, and he made it clear that he
twin mu chok ha ma cha de kin ga myama khong saung u tain sain ne twet soin ga pi lo myama nai ngan a ni ne pyu pyin pyaung le yi ko sat le lou saung ne niya ma twet tamaka ye kunyi pan bo mu ko ya shi me so ra ko le shin shin lin lin a ti pe ke pi ba bi da jaw myama nai ngan ma democracy ye pyu pyin pyaung le mu ko kulat tamaka ga sat le thauk khan a pe twa ma phit de lo twin mu chok a ni ne le a sin pyin myama nai ngan ko twa yauk ma phit ba le
tan nin la ne kulat tamaka a twet ni la ga မြန်မာ နိုင်ငံ ဆိုင်ရာ ဆွေးနွေး ဆုံးဖြတ် ချက် တွေ ဟာ တန်ဖိုး ရှိ တဲ့ လှုပ်ဆောင်မှု ဖြစ် ကြောင်း ဗြိတိသျှ နိုင်ငံ ခြားရေး ဝန်ကြီး William Hague က လည်း ပြော ကြား လိုက် ပါတယ် ဒီ ဆုံးဖြတ် ချက် က နေ မြန်မာ နိုင်ငံ ရဲ့ တိုးတက်မှု လက္ခဏာ တွေ အတွက် အား ပေး ခဲ့ သလို အထူးသဖြင့် တိုင်းရင်းသား ဒေသ တွေ က လူခွင့် ရေး ချိုးဖောက်မှု တွေ အဆက် မပြတ် ဖြစ် နေတာ တွေ ဟာ စိုးရင် စရာ ဆိုတာ ကို ထောက်ပြ ပြီး မြန်မာ သမ္မတ ဂရုပေး ထား တဲ့ တကယ် ပြောင်း လဲ မှု တွေ လုပ်ဖို့ တိုက် တွန်း ထား တာ ဟာ မြန်မာ ပြည်သူ တွေ ကို နိုင်ငံတကာအတိုင်းအဝန်းကနေမိမထားဘူးဆိုတာပြသနေတယ်လို့လည်းပြောကြားခဲ့ပါတယ်။